This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့် KNY အမျိုးသားများကာကွယ်ရေးတပ်အမှတ်8ပြူဟာမှပြုလုပ်သောတွဲလက်ပူပေါင်းပြူဟာ8စစ်ကြောင်းကမ်ပိန်းမှာပြည်သူများပူးပေါင်းပါဝင်ဖို့ KNDF 26ဦးစီးချုပ်ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ KNY အမျိုးသားများကာကွယ်ရေးတပ်အမှတ်8ပြူဟာမှပြုလုပ်သောတွဲလက်ပူပေါင်းပြူဟာ8စစ်ကြောင်းကမ်ပိန်းမှာပြည်သူများပူးပေါင်းပါဝင်ဖို့ KNDF 26ဦးစီးချုပ်မှဒီဇင်ဘာ9ရက်မှာဖိတ်ခေါ်လိုက်ပါတယ်။ KNDF ပြူဟာတွေကပြုလုပ်နေတဲ့ကမ်ပိန်းတိုင်းကရလက်တွေဟာဒီပုံတွေကအတိုင်းဖြစ်စေရမယ်။ကမ်ပိန်းတွေများနေတယ်ရလက်တွေများစေရမယ်။နေတိုင်းအလုံးလုံးနေတယ်နေတိုင်းပေးဆက်မှုတွေရှိနေတယ်ဘာအကြောင်းပြချက်မှမပေးပါဘူးရလက်တွေကိုပဲကြည့်ပေးကြပါလို့ဆိုထားပါတယ်ကရင်နီအမျိုးသားများကာကွယ်ရေးတပ်အမှတ်8ဗျူဟာမှပြုလုပ်သောတွဲလက်ပူပေါင်းဗျူဟာ8စစ်ကြောင်းကမ်ပိန်းသည်ကရင်နီပြည်ရှိစစ်မိတ်ဆာများအပီးတိုင်ကြဆုံးရန်နှင့်မိမိနယ်မြေများကိုကာကွယ်ရန်အပြင်ရဲဘော်များအထိခိုက်နေပြီးတိုက်ပွဲများပုံမှုဖော်ဆောင်နိုင်ရန်အတွက်ပြုလုပ်ရခြင်းဖြစ်ပါတယ်ဤကမ်ပိန်းသည်အမှတ်8ဗျူဟာလက်အောက်ခံတရင်ငားရင်ဤလိုအပ်ချက်များကိုဖြည့်တင်းနိုင်ရန်အတွက်မြော်မှန်းသည့်တာဂက်ထက်ပို၍နည်းနေသေးသည့်ကြောင့်တာဂက်များပြည့်မီရန်အတွက်ပြည်သူများအနေဖြင့်ဤကမ်ပိန်းတွင်ဆက်လက်ပါဝင်ပေးပါရန်မြစ်တာရက်ခံထားပြီးမဲလက်မှတ်တစ်စောင်2000ကျပ်ဖြင့်ပါဝင်နိုင်ကြောင်းသိရပါသည်ခင်ဗျာဒုတိယသတင်းအနေဖြင့်မရေယာမြို့နယ်နောက်ဘက်ချမ်းရှိရွာတိကျေးရွာဝန်စုကျေးရွာနှင့်ထိန်ပင်ဆောက်ကျေးရွာတို့ကိုအပိသက်ပြန်လည်သိမ့်ပတ်ရရှိပြီးဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။မရေယာမြို့နယ်နောက်ဘက်ချမ်းရှိရွာတိကျေးရွာဝန်စုကျေးရွာနှင့်ထိန်ပင်ဆောက်ကျေးရွာတို့ကိုအပိသက်ပြန်လည်သိမ့်ပတ်ရရှိပြီးဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအသိပေးဆိုပါတယ်။2024ခုနှစ်ဒီဇင်ဘာလ6ရက်နေ့တွင်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးသည်မရေယာမြို့နယ်နောက်ဘက်ချမ်းရှိတော်လိုင်းရေးတပ်ဖွဲ့များခိတ္တလက်လွတ်ခဲ့ရသောကျေးရွာများကိုပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ယခုအခါမရေယာမြို့နယ်နောက်ဘက်ချမ်းရှိရွာတိကျေးရွာဝန်စုကျေးရွာနှင့်ထိန်ပင်ဆောက်ကျေးရွာတို့ကိုအပိသက်ပြန်လည်သိမ်းပတ်ရရှိပြီးဖြစ်ပါတယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲများတွင်အကြမ်းဖက်စစ်ကောင်စီထံမှလက်နက်ခဲယံအချို့သိမ်းဆည်းရမိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကအတည်ပြုဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးရမပင်မြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်ဤနေမိုင်းကြောင့်အရသာပြည်သူတို့ပြင်းထန်ဒဏ်ရာရကခြေထောက်ဆုံးရှုံးသွားခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရမပင်မြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်ဤနေမိုင်းကြောင့်အရသာပြည်သူတို့ပြင်းထန်ဒဏ်ရာရကခြေထောက်ဆုံးရှုံးသွားခဲ့ရကြောင်းကိုဒီဇင်ဘာ9ရက်မှာရင်းမြစ်ဌာနတပ်ရင်း29သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။ရမပင်ခရိုင်ရမပင်မြို့နယ်အတွင်းမှာရှိတဲ့အကြမ်းဖက်စစ်ကောင်စီတပ်မှထောင်ထားသောမြေမြုပ်နေမိုင်းနေမိ၍ရင်မပင်မြို့တုတ်တန်ဟောင်းတွင်ထင်းရှားဖွေနေသောရင်မပင်မြို့ဂါကြီးရက်ကွက်မှအပြစ်မဲ့ပြည်သူအမျိုးသားတဦးယနေ့နေ့9နာရီအချိန်ခန့်တွင်အပြင်းထန်ဒဏ်ရာရကခြေထောက်ဆုံးရှုံးသွားတယ်လို့သတင်းရရှိထားတယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာရသောအပြစ်မဲ့ပြည်သူအားမြို့ကံများမှတွေ့ရှိရာရင်မပင်မြို့စိုက်ပျိုးရေးရုံးရှိမှအခြေစိုက်ထားသည့်အကြမ်းဖက်စစ်ကောင်စီ၏ဗျူဟာစည်းကမ်းသို့ပို့ကာ 西古大木看有个亚比切到漂亮亚嘎模样西用都略表比来亚将地西亚瓦的人们便可以被雷没有准都来一大部分面临带不会撇瓦进人人们便没有马西的一间派西港西的哈人们便没有变马年迈面来人唐他将地大干比都西马地西亚瓦的看呀ဆလဘီတကုံမျိုးသစ်တောင်ပိုင်းမြို့နယ်မှာအကျန်းဖက်တပ်ဖွဲ့ဝင်များကညအချိန်လူငယ်များကိုပေါ်တာဆွဲတဲ့သတင်းကိုတင်ပြပေးပါမယ်။တကုံမျိုးသစ်တောင်ပိုင်းမြို့နယ်မှာအကျန်းဖက်တပ်ဖွဲ့ဝင်များကညအချိန်လူငယ်များကိုပေါ်တာဆွဲခဲ့တယ်လို့ဒီဇင်ဘာ10ရက်တောင်တကုံ SDG ကဖော်ပြအသိပေးဆိုပါတယ်။ယခုရက်ပိုင်းနဲ့တောင်တကုံမြို့နယ်26ရပ်ကွက်ထဲအကျန်းဖက်တပ်သားများမှတွေ့ရလူလိုက်ဆွဲဖမ်းနေပြီးယနေ့ညအထိ10ဦးကျော်အစွဲခံထားရပြီဖြစ်ကြောင်းသတင်းရရှိပါတယ်။ဒီဇင်ဘာ6ရက်နေ့တွင်အောင်စရအင်ယာ၌4ဦး9ရက်နေ့တွင်၎င်းအင်ယာအုတ်ခုံအနီး၌2ဦးနှင့်ယနေ့10ရက်နေ့နေ့လယ်တွင်ရွာမကျောင်းအနီးသွာလာနေသည့်လူငယ်2ဦးတို့ဖမ်းဆွဲခံရပါတယ်လို့ဆိုပါတယ်ထို့အပြင်တခြားသူများမှရက်ွက်ဝင်းကျင်တခြားနေရာများတွင်ဆွဲခေါ်ခံရကြောင်းသိရှိရတယ်လို့ဆိုပါတယ်ခင်ဗျာဆလဘီကြာအင်းစိတ်ကြီးမြို့နယ် CDM ကပ်မှာတက်ရဲ CDM မိသားစုများကိုပြည်သူပန်းတိုင်းမှငွေကျပ်15သိန်းထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ် CDM ကပ်မှာတက်ရဲ CDM မိသားစုများကိုပြည်သူပန်းတိုင်းမှငွေကျပ်15သိန်းထောက်ပံ့ခဲ့တယ်လို့ဒီဇင်ဘာ9ရက်ပြည်သူပန်းတိုင်းမှတရားဝင်သတင်းထုတ်ပြန်ဖော်ပြပါရတယ်။ကြာအင်းစိတ်ကြီးမြို့နယ် CDM ကပ်တွင်နေထိုင်နေသည့် CDM တက်ရဲ23ဦးနှင့်မိသားစုများခြေကံရိတ်ခါအတွက်အသုံးပြုနိုင်ရန်ငွေကျပ်15သိန်းကိုဒီဇင်ဘာလ10ရက်နေ့ကပြည်သူ့ပန်းတိုင်မှပေးပို့ကူညီခဲ့တယ်လို့ဖော်ပြပါတယ်။ပြည်သူ့ပန်းတိုင်အဖွဲ့သည်ပြည်သူ့ဘက်ရက်တီလာသည့် CDM စစ်သားရဲနှင့်မိသားစုဝင်များအတွက်စနစ်ပြောင်းတော်လှန်ရေး၌လိုအပ်သောဘာသာရေးဆိုင်ရာဗဟုသုတများကိုတင်ကြားပို့ချပေးခြင်း၊လုံခြုံရေးဆိုင်ရာများကူညီဆောင်ရွက်ပေးခြင်း၊ခေါလုံရနေရာများဖန်တီးပေးခြင်း၊ရိတ်ခါများထောက်ပံ့ခြင်း၊ကျန်းမာရေးဆိုင်ရာအကူအညီများပေးခြင်းတင်လျော်သောအလုတ်ကင်များအကောင့်ထဲပေါ်ပေးခြင်းစသည်တို့ကိုဆောင်ရွက်ပေးလျက်ရှိပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်တနိုင်ငံလုံးကစစ်စင်ရေးနဲ့တိုက်ပွဲတွေမှာပြည်သူ့ကာကွယ်တပ်မတော်တွေပါဝင်ဆင်နွှဲနေတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်တနိုင်ငံလုံးကစစ်စင်ရေးနဲ့တိုက်ပွဲတွေမှာပြည်သူ့ကာကွယ်တပ်မတော်တွေပါဝင်ဆင်နွှဲနေတယ်လို့ဒီဇင်ဘာ9ရက်မှာတော်လိုင်းအင်အားစုများကိုရန်မုံငွေရှာဖွေပေးနေတဲ့ Click to Donate ကအသိပေးဆိုထားပါတယ်ဗမာမျိုးတဲ့ကားပတ်စီးနေတယ်ဆိုပြီးတင်ထားတဲ့ဗီဒီယိုထဲမှာ PDF ဗတ်တစိတ်လေးတွေတွေ့လိုက်တာနဲ့သတိရလို့ကချင်ပြည်နယ်တဲကတိုက်ပွဲတွေမှာလည်း MOD PDF တွေပါတယ်။နောင်ချိုမိုးကုတ်တပိတ်ချင်းတကောင်စင်ကူသိမ့်ပြီးမရရအရှိတ်ချမ်းကနေမန်လင်းနာထီကတ်လာတဲ့တိုက်ပွဲတွေမှာလည်း MOD PDF တွေပါတယ်။ကရင်နီထဲမှာစော်နေကြတဲ့ထဲမှာလည်း MOD PDF တွေပါတယ်။ပဲခူးမှာတော်တော်ကျန်းလာတာလည်း MOD PDF တွေကရင်မှာလှော်နေစော်နေကြတာမှလည်း MOD PDF တွေပါတယ်။စကိုင်းမကွေးကနေတိုင်းစော်နေလှော်နေကြတာလဲ။ဘာခရိုင်ညာခရိုင်ရင်းနံပါတ်ဘလောက်ဘာညာဆိုတာတွေကလည်း MOD PDF တွေပါလို့ဆိုပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဟာလက်ရှိမှာမွမ်းမံတင်နန်းများဖွင့်လှစ်ခြင်းနဲ့လက်နက်တပ်ဆင်ပေးခြင်းများကိုဆောင်ရွက်လျက်ရှိနေပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရစီရေးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ຫນွေဦးမွန်ပါပထမဦးစွာတင်ပြပေးခြင်းတဲ့သတင်းကတော့လူလက်မှုငြိမ်းချမ်းရေးတရားမျှတမှုနဲ့အားလုံးပါဝင်နိုင်သောလူဖွဲ့စည်းတဲ့အတွက်စီးရီးယားပြည်သူများနဲ့တူရက်တီလျက်ရှိကြောင်းယာယီသမရဒူဝါလက်ရှိလဆိုလိုက်တဲ့တရင်မဲဖြစ်ပါတယ်။လူလက်မှုငြိမ်းချမ်းရေးတရားမျှတမှုနဲ့အားလုံးပါဝင်နိုင်သောလူဖွဲ့စည်းတဲ့အတွက်စီးရီးယားပြည်သူများနဲ့တူရက်တီလျက်ရှိကြောင်းယာယီသမရဒူဝါလက်ရှိလကဒီဇင်ဘာလ9ရက်ဆိုရှယ်မီဒီယာ X မှာဆိုထားပါတယ်။လူလက်မှုငြိမ်းချမ်းရေးတရားမျှတမှုနဲ့အားလုံးပါဝင်နိုင်သောလူဖွဲ့စည်းတဲ့အတွက်ကျွန်ုပ်တို့သည်စီးရီးယားပြည်သူများနဲ့တူရက်တီလျက်ရှိပါတယ်။အနာရှင်တွေအားလုံးကြာဆုံးကုန်ပြီလို့ဆိုပါတယ်။လက်ရှိမှာ Syria နိုင်ငံ Damascus မြို့ဟာတော်လိုင်းအင်အားစုများလက်ထက်ကျရောက်ပြီးဖြစ်ကအာနာရှင် Bashar al-Assad ဟာထွက်ပြေးသွားခဲ့ပြီးဖြစ်ပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဝန်ကြီးဒေါက်တာဆဆာနဲ့ Maryland ပြည်နယ်ရှိမြန်မာပြည်သူများတွေ့ဆုံပွဲသို့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်တက်ရောက်တဲ့သတင်းပဲဖြစ်ပါတယ်။American နိုင်ငံ Maryland မြို့မှာကျင်းပတဲ့ BBC ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာနဲ့ Maryland ပြည်နယ်ရှိမြန်မာမိသားစုများတွေ့ဆုံပွဲကိုပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်တက်ရောက် မှာစကားပြောကြားခဲ့ပါတယ်။ဒေသစံတော်ချုပ်ဒီဇင်မာလ9ရက်နေ့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာဝန်ကြီးဒေါက်တာဆဆာ၊ပြည်ထောင်စုဝန်ကြီးဦးထင်လျောင်နဲ့အတူစီမံကိန်းဗဏ္ဍာရေးနဲ့ယင်းနှမြုံနှံမှုဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းစရာဦးနဲ့နိုင်ငံခြားဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးတို့လည်းတက်ရောက်ခဲ့တယ်လို့သိရပါတယ်။တွေ့ဆုံပွဲမှာ Women for Myanmar အဖွဲ့ကစားတောက်ဖွဲ့ရများစီစဉ်ပြီးတိုင်းသာရိုးရာကားများနဲ့ကျူးစွဖျော်ဖြေခဲ့ကြကဝန်ကြီးဒေါက်တာဆဆာကလည်းတော်လင်းရေးတည်တခြင်းများသိဆိုဖျော်ဖြေပေးခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဦးထင်လျောင်မှဒေါက်တာဆဆာ၊ဒေါက်တာစောဝေစုတို့ကဲ့သို့သိပညာတက်ပညာရှင်များကတော်လင်းစတင်ချိန်ကတည်းကပါဝင်နေခြင်းဖြစ်ကြောင်းသွေးသစ္စာတခြင်းကိုကြားရခြင်းနိုင်စိတ်လှုပ်ရှားကြောင်းစစ်ကြောရေးတွင်နှိမ့်ဆက်ခံရခြင်းကပင်ရိုက်နှက်ခံကသိဆိုခဲ့ရကြောင်းအခုကတော်လင်းရေးတည်တခြင်းဖြစ်လွတ်လပ်စွာသိဆိုနိုင်တော့မှာဖြစ်ကြောင်းအမှစကားပြောကြားခဲ့ပါတယ်။ဒီတချင်းဟာရန်ကုန်မန္တလေးနေပြည်တော်မကွေးတို့မှာလူလူလက်လက်ဆိုနိုင်ရန်အတွက်ကိုကျွန်တော်တို့ဝိုင်းဝန်းကြိုးစားနေတာဖြစ်ပါတယ်။ဒီလိုပွဲမျိုးမှာဒီတချင်းကိုဆိုခွင့်ရတယ်လို့ကျွန်တော်တို့မြန်မာနိုင်ငံမှာလည်းလူလူလက်လက်နဲ့ဆိုခွင့်ရဖို့လှုံ့ဆော်ကြဖို့ပြောကြားလိုပါတယ်လို့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ကပြောကြားခဲ့ပါတယ်။ဝန်ကြီးဒေါက်တာဆဆာဟာမြမအရေးရှေ့ဆက်မဟာဗျူဟာအတွက်အမေရိကန်အစိုးရတာဝန်ရှိသူများ၊လွှတ်တော်တာဝန်ရှိသူများနဲ့တွေ့ဆုံဆွေးနွေးရင်းမြန်မာပြည်သူများကိုတွေ့ဆုံပြီးညီညွတ်ရေးတိုက်တွန်းရေးတို့အတွက်အမေရိကန်ကိုရောက်ရှိနေခြင်းဖြစ်ကြောင်းတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။တွေ့ဆုံပွဲအတွက်မြန်မာပြည်တွင်ရှိပြည်သူများအတွက်ဒေါက်တာဆဆာတီးခတ်ခဲ့တဲ့ဂီတာတစ်လုံးကိုရမုံငွေဖြင့်ရောင်းချပေးခဲ့ပါတယ်ရှင်။ဆက်လက်ပြီးလေချောင်းရံနဲ့စစ်ချောင်းရံတွေရှိနေပေမဲ့ပြည်သူလူထုရဲ့လူခွေရေးလိုလားတဲ့ဆန္ဒကိုမတားဆီးနိုင်ခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါဦးမယ်။လေချောင်းရံနဲ့စစ်ချောင်းရံတွေရှိနေပေမဲ့လို့ပြည်သူလူထုရဲ့လူခွေရေးလိုလားတဲ့ဆန္ဒကိုမတားဆီးနိုင်ခဲ့ဘူးလို့ဒီဇင်ဘာလ9ရက်မှာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကဆိုရှယ်မီဒီယာကတက်ဆက်ဆိုထားပါဗျ။လေချောင်းရံတွေစစ်ချောင်းရံတွေရှိနေပေမဲ့ပြည်သူလူထုရဲ့လူခွေးရေးကိုလိုလားတဲ့ဆန္ဒကိုမတားဆီးနိုင်ခဲ့ပါဘူး။တော်လင်းရေးသတိတော်လင်းရေးအသည့်အပြည့်နဲ့မြေပြင်မှာအခုလိုမျိုးလူခွေးရေးနဲ့အခမ်းအနားတွေဟောပြောပွဲတွေကိုကျင်းပနိုင်ခဲ့ပါဗျ။တာမန်အခမ်းအနားမဟုတ်ပါဘူး။ပြည်သူတွေရဲ့လူခွေးရေးလိုလားတောင်းဆိုမှုကိုပြသတဲ့အခမ်းအနားပါ။ပြည်သူတွေရပ်ပတ်အဖွဲ့အစည်းတွေနဲ့ဂျာကာလာအုပ်ချုပ်ရေးတာဝန်ခံတွေပူးပေါင်းဆောင်ရွက်တဲ့အခမ်းအနားပါ။လူခွင့်ရေးမြို့နယ်တာဝန်ခံတွေနဲ့ပြည်သူတွေပူးပေါင်းလုံဆောင်တဲ့အခမ်းအနားပါလို့ဝန်ကြီးကဆိုပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာပြည်ပဆိုင်ရာလူခွင့်ရေးနေ့ဖြစ်ပြီးတစ်ကမ္ဘာလုံးမှာရှိတဲ့လူခွင့်ရေးလှူလာလှုံ့ဆော်သူများကလူခွင့်ရေးနဲ့ပတ်သက်ပြီးလူများကအသိမြင်ပါဝင်လာနိုင်ကြအောင်နိလမျိုးစုံနဲ့ပုံဖော်လှုံ့ဆော်ကြပါတယ်ရှင်။ဇန်နာခြေပြုတ်ကြမ်းဖက်မှုကိုဆက်လက်တိုက်ဖျက်ဖို့2025မှစတင်ပြီးယူရို7သန်းကိုမြန်မာနိုင်ငံဆိုင်ရာဥရောပသမ္မတဟာမိဘဖွဲ့စည်းတွေနဲ့ပူးပေါင်းပြီးကင်တွဲဖြည့်ရှင်ရမှာအသုံးပြုဖို့ဂရီကူပြုထားတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။ဒီဇင်ဘာလ9ရက်မှာမြန်မာနိုင်ငံဆိုင်ရာဥရောပသမ္မတအသံအမတ် HE Rahniri Sabatukse ကအခုလိုထုတ်ပြန်ပြောဆိုပါရယ်။ဂျန်နာချေပြုဂျန်ဖတ်မှု GBP စန့်ကျင်လှုပ်ရှားမှု16ရက်တာခံမိတ်အဆုံးသတ်မှာတော့ GBP ကိုတွေ့ကြုံခန့်စားရသူတွေ၊ GBP ကိုတိုက်ဖြတ်ဖို့အင်တိုက်အားတိုက်ကြိုးပမ်းနေသူတွေနဲ့လူမြောက်လာသူတွေကိုကာကွယ်ပေးနေသူအလုံးရဲ့ခွန်အားတက်တိနဲ့စဉ္ညာခံနိုင်မှုတွေကိုချိန်ပေးပြီးတိမတ်ပြုကျင်းပါတယ်။GBP ဆိုတာလူခွေရေးချိုးဖောက်မှုဖြစ်ပြီးကမ္ဘာလူမှုအတိုင်းဝန်ကြီးတစ်ခုလုံးပေါ်တက်ရောက်မှုရှိနေတာဖြစ်တဲ့အတွက်မြန်မာနိုင်ငံပေါ်လဲချွင်းချက်မရှိတက်ရောက်နေပါတယ်။ဒီကမ္ဘာဟာသိပညာပေးယုံနာမကအရေးတရူဆောင်ရွက်မှုစီလုံးမှုနဲ့ထောက်ဖော်ပြောဆိုမှုလည်းဖြစ်ပါတယ်။ဖွင့်ရပြောဆိုကတရားမျှတမှုကိုလိုလားပြီးမျိုးသမီးများနဲ့မိန်းကလေးများပေါ်ကြမ်းဖက်မှုလုံးဝမရှိတော့အိမ်၊ကျောင်းလုပ်ငန်းကွင်နဲ့အခြားအများပြည်သူနဲ့ပုဂ္ဂလိကဆိုင်ရာမိသည့်နေရာမှာမဆိုဒါကိုလက်သင့်မခံတော့မြန်မာလူမှုအဖွဲ့အစည်းတရားဖြစ်တည်ဆောက်ဖို့အတွက်တဦးတယောက်ချင်းစီကနေစတင်ပါတယ်လို့ဆိုပါတယ်။ကမ္ဘာ့ဆုံးသက်သွားပေမဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂဟာမိဘအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဇန်နာခြေပြုအကြံဖတ်မှုကိုဆက်လက်တိုက်ဖျက်ဖို့ကတိကဝတ်ပြုပါတယ်။2025မှစတင်ပြီးယူရို7သန်းကိုဖော်ပြပါကိစ္စတွေကိုကင်တွယ်ဖြေရှင်းရမှာအသုံးပြုဖို့ကတိကဝတ်ပြုထားတယ်လို့ဖော်ပြပါတယ်ရှင်။နိုင်ငံတကာတရားရုံး ICJ တွင်ရှောက်တင်ထားသည့်ရိုဟင်ဂျာမှု WIWM ရန်တရားကအချက်လက်များပို့တိုးကမျှဝေထားတဲ့သတင်းကိုလည်းတင်ပြပေးကြပါမယ်။နိုင်ငံတကာတရားရုံး ICJ မှာရှောက်တင်ထားတဲ့ရိုဟင်ဂျာမှု WIWM ရန်တရားကအချက်လက်များပို့တိုးကမျှဝေထားကြောင်းဒီဇင်ဘာ9ရက်မှာမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရား WIWM ကထုတ်ပြန်သိပေးဆိုပါတယ်။မြန်မာနိုင်ငံသည်လူမျိုးပြုံးစေမှုဆိုင်ရာစာချုပ်အရရိုဟင်ဂျာများကိုကျူးလွန်သည့်လူမျိုးပြုံးစေမှုမှကာကွယ်ရန်နှင့်ကျူးလွန်မှုကိုအပြစ်ပေးရေးယူရန်ဝတရားပြက်ကွက်ခဲ့သည်ဟု၍ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ တွင်ရှောက်တင်ထားသည့်အမှု၏အဓိကအချက်ဖြစ်ပါသည်။ ICJ တွင်နှုတ်ဖြင့်ရှောင်လဲချက်များကိုလာမည့်နှစ်တွင်စတင်မည်ဖြစ်ရာယန္တရားသည်လည်းသက်ဆိုင်ရာဖွဲ့များနှင့်အချက်လက်များစစ်စစ်သုံးသပ်ချက်များကိုပို့တိုးကမျှဝေထားပါသည်။ထို့မှသာတရားသူကြီးများအနေဖြင့်အကောင်းဆုံးသောထောက်ထားများကိုရရှိပြီး2019ခုနှစ်ရှင်းလင်းစစ်ဆင်ရေးများတွင် ဆိုရအောင်ဖြစ်ခဲ့သည့်ရိုဟင်ဂျာများကိုကျူးလွန်ခဲ့သောရက်ဆက်ကြမ်းကြုတ်မှုများနှင့်ပတ်သက်ပြီးအချက်လက်မှန်များကိုဆုံးဖြတ်ချက်ချနိုင်မှာဖြစ်တယ်လို့ဖော်ပြပါရယ်။ထောက်ကိုရ၄၈ခုနှစ်ဒီဇင်ဘာလ၉ရက်တွင်ကုလသမဂ္ဂထွေထွေညီလာခံကလူမျိုးပြုံးစေမှုဆိုင်ရာစာချုပ်ကိုတညီတညွတ်ထပ်ပြဋ္ဌာန်းခဲ့ပြီးရင်းစာချုပ်တွင်လူမျိုးပြုံးစေသည့်ရာဇဝတ်မှုနှင့်နိုင်ငံသ လုံဆောင်ချက်များကိုအတိတ်ပဲဖွင့်ဆိုထားသည့်ပထမဦးဆုံးသောဥပဒေဆိုင်ရာစာတမ်းတစ်စောင်ဖြစ်ပါတယ်ရှင်။မြို့သားအကြီးဦးစီးဝန်ထမ်းများကိုယ်တိုင်ဥပဒေမဲ့မတရားရိုက်နှက်ခံမှုများကြောင့်နိုင်ငံချင်းသူအနည်းဆုံး18ဦးထိခိုက်ဒဏ်ရာများရရှိခဲ့တဲ့အပြင်အနည်းဆုံး5ဦးတိုက်ပိတ်ခံရတဲ့တဲ့ရင်းကိုလည်းတင်ပြပေးပါမယ်။2024ခုနှစ်အတွင်းမြို့သားအချင်းဦးစီးဝန်ထမ်းများကိုယ်တိုင်ဥပဒေမဲ့မတရားရိုက်နှက်ခံမှုများကြောင့်နိုင်ငံအချင်းသူအနည်းဆုံး18ဦးထိခိုက်ဒဏ်ရာများရရှိခဲ့တဲ့အပြင်အနည်းဆုံး5ဦးဟာတိုက်ပိတ်ပြည်တံများကိုပါနောက်ဆက်တွဲအနေနဲ့ပြည်တံပေးခံခဲ့ကြရတယ်လို့ဒီဇင်ဘာ9ရက်မှာမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအချင်းသားများကွန်ရက် PPNM ကအသိပေးဖော်ပြပါဗျ။မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း19,969 ဦးရှိပြီးအဲ့ဒီထက်မှ 11,234 ဦးကဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ကထိန်းသိမ်းခံရသူများအနက်မှ 9,598 ဦးမှာထောင်ဒဏ်ချမှတ်ခံထားရတယ်လို့ AABB ရဲ့မှတ်တမ်းတွေအရသိရပါတယ်ရှင်။ PP ဆိုင်ရာလူအခွင့်အရေးနှင့်အကျိုးချီးတက်ပွဲနဲ့မြမအရေးပါဝင်နေတဲ့တရုတ်ကိုကန့်ကွက်ဆန့်ကျင်ကြောင်းနော်ဝေးရောက်မြမအင်အားစုများဆန္ဒထုတ်ဖော်တဲ့သတင်းကိုဆက်လက်တင်ပြပေးပါဦးမယ်။ပြည်ပဆိုင်ရာလူအခွင့်အရေးနဲ့အကျိုးချီးတက်ပွဲနဲ့မြမအရေးပါဝင်နေတဲ့တရုတ်ကိုကန့်ကွက်ဆန့်ကျင်ကြောင်းဒီဇင်ဘာ9ရက်မှာနော်ဝေးရောက်မြမအင်အားစုများကတညီတညွတ်ထက်လှုပ်ရှားခဲ့ကြပါတယ်။ဆိုပါချီတက်ဆန္ဒပြပွဲမှာနော်ဝေးအစိုးရရဲ့အာဏာရလေဘာပါတီကမြို့သမီးပါလီမန်အမတ်နဲ့အတူလက်ဝဲပါတီကမြို့သားပါလီမန်အမတ်တူအော့စလိုတက္ကသိုလ်ကပါမောက်ခကြီးခရစ်စတန်စတော့ကဲအန်ယူဂျီနော်ဝေးကိုယ်စားလှယ်ဦးမောင်မောင်မြင့်နော်ဝေးရောက်ဗီယက်နမ်ခေလုံသူများအသင်းကမြို့သမီး2ဦးတို့ကမြန်မာနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေကလူခွေရေးချိုးဖောက်ခံရမှုတွေကြောင့်ဟောပြောခဲ့ကြပါတယ်။ခန္ဓာကိုခန္ဓာမှုဖြင့် BNN ကကိုယ်စားလှယ်နဲ့ CRPH Support Crew နော်ဝေကထွေထွေတွင်ရမှုမဝင့်မုံတို့ကဦးဆောင်ခဲ့ကြတယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ American ပြည်တော်စု San Fran Bay Area မှာကျင်းပတဲ့36ကြိမ်မြောက်နေဦးလက်ဖက်ရိုင်းမှ American Dollar 13,000 ကျော်ရရှိတဲ့သတင်းပဲဖြစ်ပါတယ်။အမေရိကန်ပြည်တော်စု San Fran Bay Area မှာကျင်းပတဲ့36ကြိမ်မြောက်နေဦးလက်ဖက်ရိုင်းကနေအမေရိကန်ဒေါ်လာ13,000ကျော်ရရှိခဲ့တယ်လို့ဒီဇင်ဘာလ9ရက်မှာနေဦးလက်ဖက်ရိုင်းမိသားစုကသတင်းထုတ်ပြန်ပါတယ်။36ကြိမ်မြောက်နေဦးလက်ဖက်ရိုင်းမိသားစုမှာယနေ့ရောင်းရလှူငွေလက်ခံရရှိမှုစုစုပေါင်းအမေရိကန်ဒေါ်လာ 13,889 ဒေါ်လာရရှိပါတယ်။ချက်ပြုတ်လူဒဏ်ပေးသောလူရှင်များ၊ငွေသားလူရှင်များ၊အပင်ရောင်းချလူဒဏ်သောမိတ်ဆွေများ၊ဝယ်ယူအားပေးသောမိတ်ဆွေများ၊ဝိုင်းဝန်းကူညီသောမိတ်ဆွေများအားလုံးကိုကျေးဇူးတင်ပါတယ်လို့နေဦးလက်ဖက်ရိုင်းမိသားစုကဆိုပါတယ်။နေဦးလက်ဖက်ရိုင်းဟာလစဉ်အစားအသောက်များချက်ပြုတ်ရောင်းချပြီးနေဦးဒေါ်လာရင်းနဲ့မြမပြည်ကလိုအပ်တဲ့နေရာတွေကိုကူညီထောက်ပို့လျက်ရှိတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာဒီဇင်ဘာလ9ရက်နေ့အတွက်ခမှန်ချက်ကတော့မြန်မာနိုင်ငံထပ်ပိုင်းနဲ့လေပိုင်းတို့မှာအနောက်တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများမှာလည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံထပ်ပိုင်းမှာအပူချိန်များရောကျလာနိုင်ပြီးအနှင်းငယ်ပြန့်အေးလာနိုင်ပါတယ်မင်္ဂလာပင်လယ်အော်ချင်းနေမှာမင်္ဂလာပင်လယ်အော်အလဲပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်တူတက်နိုင်ပြီးကျန်ပင်လယ်ပင်လယ်အော်မှာတိမ်အထင်ထင်ဖြစ်ထွန်းနိုင်ပါတယ်မင်္ဂလာပင်လယ်အော်တောင်ပိုင်းမှာလီဗီးယားနဲ့ရန်ဝန်တခုဖြစ်ပေါ်လာနိုင်ပြီးအင်းအားအနှဲငယ်တိုးလာနိုင်ပါတယ်။မိုးအချိန်မှာတနင်္လာရီတိုင်းကင်းနီပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးရွာနိုင်ပြီးကြံသေးတာများမှာတိမ်အထင်ထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အချိန်ကတော့ရခိုင်ကမ်းရံဘက်မှာလေဟာတောင်အနောက်တောင်ဘက်မှာတနင်္လာ9မိုင်မှ10မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းနှဲငယ်ရှိနိုင်ပါတယ်။မိုးတော်မကွင်းနဲ့တနင်္လာရီကမ်းရံဘက်မှာလေဟာတောင်အရှိတောင်ဘက်မှာတနာယီ15မိုင်မှ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။ဒီဇင်ဘာလ10ရက်နေ့အတွက်ခမှန်ချက်ကတော့မြန်မာနိုင်ငံထပ်ပိုင်းနဲ့လေပိုင်းတို့မှာအနောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများမှာလည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံထပ်ပိုင်းမှာပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနှဲငယ်အေးပူလာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်ခြေနေကတော့ဘင်္ဂလားပင်လယ်အော်အလဲပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်တူတက်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်နောက်တောင်ပိုင်းမှာရောက်ရှိနေတဲ့လီဗီးယားနဲ့ယမန်ဟာအင်းအားနှဲငယ်ဒိုးလာနိုင်ပြီးအားကောင်းတဲ့လီဗီးယားနဲ့ယမန်အဆင့်သို့ရောက်ရှိလာနိုင်ပါတယ်။မိုးအချိန်မှာ ရခိုင်ပြည်နယ်၊ AR တိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းတို့မှာနေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသများမှာတိမ်ဆင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ရက်ဘက်မှာလေဟာတောင်အနောက်တောင်ဘက်မှာတနအိ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းနှင်းငယ်ရှိနိုင်ပါတယ်။မုဒမာကွေးနဲ့ဒေသနာကန်ရက်ဘက်မှာလေဟာတောင်8တောင်ဘက်မှာတနအိလင်10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင့်ရှိနိုင်ပါတယ်။
ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ယခုတခါတင်ဆက်ပေးမယ့်မျက်မှောက်နိုင်ငံရေးအစီအစဉ်မှာကဘာတိုင်ဆုံမောင်စစ်မုံရေးသားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့တော်လန်ရေးအမွန်လုံအမည်ရတဲ့စောင်းပါးကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။တော်လန်ရေးအမွန်မအားလာကတော့သေလန်းပို့တာတော့ကျေးဇူးတရားအောက်မေ့ရမယ်လို့မတားလုံးတင်တန်းဆင်ပွဲမှာဟောင်းနေလေဟိုကောင်တွေကဘလောက်ချိန်ဆနေမယ်မသိပါတဲ့တမရပုံရိပ်ဆင်းစီဖို့မီဒီယာတွေကလုံနေတဲ့တက်တက်လုံးခွေးဖြစ်အောင်လုံနေတဲ့ပြူးလွင်ရောက်နောက်ဆုံးတစ်ခေါက်အမှတ်တရဥပြလိုက်သေးတယ်ကွာမလဲကြွကုန်တာများတော့မုတ်ဆိုးမတော်လန်ကြီးပေါ်လာမှကြောက်ပြီးတက်တွေမှာလုံကြုံကြီးပူချထားရတဲ့ဒီကြားတဲ့ဘီငှက်တိုက်ကိုမြို့ပြကြွက်တွေဝင်ကြိုက်သွားလို့ငှက်ရောကြက်ရောဇရက်ရောအသက်ကလေးရတဲ့ကျွေးစီလိုမှော်ပြီးလေတက်စခန်းမယ်လှမ်းလာခဲ့ဆူတွေပါတွေဖြစ်အော်လေဘဲတို့ကြည်ကွဲဖို့ဗမော်ကလည်းစောတလီလေးစောတလီလေးပဲအမလဲစစ်ဌာနချုပ်ကလွဲလို့တဲရောင်မကြံတော့ဘူးလေအကိုချီတို့ချွေပေါ်များအဲ့ဒီဌာနချုပ်ကလည်းစစ်သားဖြုံဖို့တမင်လှုပ်ထားပုံရလာချလိုက်ပြာချလိုက်အနောက်တကားကိုအပြောက်အကြားမရှိထိမ့်ချုပ်ပြီးကြောင်းမအလာရဲ့ဘိုးတင်တန်းဆင်းပွဲနေစပရိုက်တိုက်ထားသည်ဒီကြားတဲ့ UN ကမြန်မာထိုင်ကုန်အတွက်ဥကြော်မိုးထွန်းကိုပဲမဲမခွဲပဲပလင်အပ်လိုက်တော့တာအင်းမအလာကြီးဦးလိုက်သဲလိုက်ဦးပြီတော့နင့်အတွက်စွဲထားတဲ့တပ်မှုတွေကလသားကနေအသက်ရာကျော်အဖိုးအဖွာထိမြန်မာပြည်မှာရှိတဲ့လူမျိုး135မျိုးလဲနင့်မသက်ဘူးတဲ့လူမျိုးမရှိမီးမရှိဘူးတဲ့ရရွာမရှိမဖြူမဖြက်ဖူးတဲ့နေရာမရှိနင့်ရာဇဝတ်မှုတွေကနင့်ကိုအခါတထောင်တတ်ပြီးမြုပ်လဲကုံစရာမရှိဒါတောင်တက်ပြင်စီယုံကြီးလှုပ်ဖို့တဲ့အိမ်ပေါက်စိစစ်မှုထမ်းပတ်ဖန်းနေတဲ့ကောင်ကမတန်မရာတွေကြီးထထဟောင်းတာသွေးယူသွေးတန်းခွေးကန်းဥဟောင်းကြောင်တောင်တောင်ချိန်ကိုနင်းနဲ့ပေါင်းတော့တရုတ်လဲမဟုတ်တရုတ်ဘွဲတူးကြီးနဲ့တကယ့်ငလူလို့ယောဆဲခံနေရမြမာတွေစွမြင်ကတ်ရင်အန်ကယ်ဆန်နဲ့ပလန်ယုံတော့ထိုးထိုးအီအီလဲမိုဒီနဲ့လှုပ်เสียရကပေါ်မှာပေါ်တစ်ချိန်ကဆိုတွဲမလားခွဲမလားတိရှိခဲ့တဲ့နိုင်ငံတွေနော်ပောက်ဖော်လဲဇွတ်ကြီးဖိလိုက်ဖျဲလိုက်တွေလျှော့တော့တနိုင်ငံလုံးနင်တို့လှုပ်စာထိုင်စားနေရတယ်လို့လို့တရုတ်ပြည်ရဲ့ပြည်နယ်ခွဲလို့လို့နဲ့ချင်းတလူဝင်စီမံအဲ့ဓာတွေကဖြင်းပဲခံတတ်တဲ့စစ်အုပ်စုတွေနဲ့ပဲရမယ်နင့်ကိုတကဘာလုံးကမြန်မာတွေကဆန့်ကျင်တော့မှာတကဘာလုံးကနင်လူလေကြခံနေရတဲ့သူတွေနဲ့ပေါင်းဆက်တော့မှာတောင်တရုတ်ပင်လယ်မှာလည်းအကောင်လုတ်ဖြင့်ကျဲနေတာများပလေထိုင်ဝမ်ကလည်းအပိုင်ကြံကျင်သေးတကဘာလုံးမှာအာနာယူတွေကိုလက်ထိုးပြီးလှုပ်ထားတဲ့တစ်ဖက်သက်အကျိုးမြတ်ယူစီမံကိန်းတွေကိုဆိုင်းရနိုင်ငံကဘယ်ပြည်သူမှမကြိုက်ချီးတုပ်ကြီးဆက်မလုပ်ချင်နဲ့မဟုတ်ရင်ပောက်ဖော်ဆိုတောက်ဆော်ကွာတွေတကဘာလုံးချီလာတော့မှာဒီအပိုင်းကောင်းဖြတ်တဲ့ကိစ္စတွေပေါ်အန်ယူဂျီကချက်ချင်းကင်တွယ်လိုက်တာဟာတော်လန်ရေးဂုံသိက္ခာအတွက်အင်မတန်ကောင်းပါတယ်။ပတ်သုံးလုံးတချို့ရဲ့ရရွာပြည်သူနဲ့ local တွေပေါ်အနိုင်ထက်ပြုတ်မှုတချို့ဟာဘယ်သဘောထားကမြစ်ဖြားခံလာသလဲဆိုတာကိုပါသုံးသပ်ပြင်ဆင်အရေးယူနိုင်မယ်ဆိုရင်တော်လန်ရေးအရှိန်ဟုန်ပိုကောင်းလာပါလိမ့်မယ်။ထောက်ပို့နဲ့မဟာမိတ်ဖြစ်ရမယ့်သူတွေကိုရန်သူလုံနေတာရရပါလိမ့်မယ်။တိုင်းသားဒေသတွေမှာလည်းသူ့အကြအတင်းသူဖိအားနဲ့သူဆိုတော့ကိုဒေတာကိုစီယုံကြီးနဲ့မဟာမိတ်မူအသေးချာကျင့်သုံးစုယုံတော်လန်ကြရမယ်အနေထားပါစီယုံကြီးအရာရောလှုပ်ဆောင်ရည်တည်မှုအရာပါအသိမှတ်ပြုထိုက်သူတွေကိုပြုရပါမယ်မဟာမိတ်မူမရှိဘူးဆိုတဲ့အထိအသာစီးရသွားချိန်မှာအောက်ခြေလွတ်တက်တဲ့သဘာဝကိုဆက်အညွန့်တက်ခံလို့မဖြစ်ပါဘူးတော်လန်ကြီးဟာခရီးရှည်ခရီးချမ်းကြီးပါဘယ်အတ္တနဲ့မှအယူမထတင့်အောင်ကိုဆုံးရှုံးနှိမ့်နာမှုကကြီးလွန်ပါတယ် ဘဲအတာတွတ်မှနေရာမပေးအလုတ်လုတ်ရန်လဲအကြောင်းမရှိပါဘူးတော်လန်ကြီးဟာတူတူတယောက်ထဲရဲ့ကိစ္စမဟုတ်ပါဘူးဆိုင်ရာလူသားတွေတားဆီမြင့်ဆက်တဲဆောင်လာတဲ့အမွန်အမြတ်တာဝန်ပါဆက်လက်ထမ်းရွက်တဲဆောင်ကြရမယ်လူသားတာဝန်ပါပဲတယောက်တစ်ခင့်နဲ့ပြီးမသွားပါဘူးလေရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူအပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
Video NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားအစီအစဉ်မှာသကောကရင်ဘာသာနဲ့နော်ຫນွေဥပွင့်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟယ်လိုဝီကူရီနာဝတ်တဲ့ဆော်ဝီဆော်ဝတ်တူတော့ကွမ်မီမာတူလေ NUG ကွယ်လူတာတာကလေတဘောညာရင်းနီနော်အခဲဤဒေါ့မီတော့ပူတာဆော်လ်ဖာနီya nonwe u point e ka pa ni tu ni lo ta ka so ko ti ti mi we da icc ni ni to ta ka he me online ta si nyo wo pa sha tho we sa ka do bi yo tu a to tu pu e ta ka ma ka twa ku yo wo ni ta kwe ta ya ta ka to ka tu we do ka phi ma we wo ko sa ko ko tu kla he da sa tho we ta ri ni lo icc ni ni to ka he me online ta si nyo wo pa sha tho we sa ka do bi yo tu a to tu pu eတကမကတကူယောဝဒီတခွဋတရတခာတုကတူဝဲတော့ကဟူဝဝဲဝကဆကကုတုကလမဝိခိုင်တနေတဝဒနီလဆကတော့ခဲဤ ICC နေဘယောတူအတော်မီအောင်လိုင်အိုပါထရတော်ရိုဟင်ဂျာဖို့ခုတကဖို့နေဝဲမီအောင်လိုင်ကိုရထဝဲခုပဝဲတပစရိဘတ်ဖာမီဆကတော့ဝီလပကမကတပီတအတော်တဖူဝနီလဒေါ်လဘယောတူတခေါနေအဝဲသေးကပါဆုကမူလတီလဆဲလကကဲကူတဆူတာမိတမီကထွတ်တော်ကွေအတလေဘူလော်ရာရင်းနေကဘာမလော်တီလဆဲဝဲရင်းနေပဒိုနေပါတဆောနေလောတဆောခီတီမီဝဲနာကောဆဖိုကိုတုကလဟီပလောဝဲပယောတူပိုတဖာတာရင်းနေလောတဝလူပဒိုတာဖိုခီစီခွေပနုဒရာခီတုခီစီလူပူကောဆဖိုကိုတုကလမဝဲခန်တန်တဲဝဒါဒီနေလောဘဝဲတပတ်ဆဘဒူတတဆောပါတဆောတော့ဆကတော်ခဲနေပဒူခောလပတမလာဖော်တလီဟိုပယောတူလအမဝဲတဖာမေသူကိုတော်လနူနီတတစီညောလခီတာမိတမီတေကနာပကေတာတော့တေကနုလကေတာကပေါ်အားရင်းနေဟီပလောဝဲလခီတဲနေလောဆကတော်ခဲအီပယောတူဖိုလအနလောတကပေါ်တဖာနီ NUG ပဒူတူလိုအောဂေဘတကဒီဘဟီခွေဒါတော့တလကပေါ်ကလုစီတဖာရင်းနေပဒူနေဘတကဆောနီလောတကဆောဆမညတူမီဝဲတာမော်တော်ဒူဥချမိုထိုနေအမူဒါအီမအားထောကတော့ဘာဒီဝဲအခုကော်ပီယောကမလတဖာခဆာစီဘလူဝဲတာရင်းနေလောအမှုဆက်ဖို့ဘတ်ထွဲကော်ပီယောမော်တော်ဒူခဆာမော်တော်ဒူဥချမိုထိုနေအမူဒါအီမအားထောကတော့ဘာဒီဝဲအခုကော်ပီယောကမလတဖာခဆာစီဘလူဝဲရေသူကကိုတိုဝဲကလုနေထွထွဲတကဆောနီလောမော်တော်ဒူဥချမိုထိုနေဒီတော့ကမကတော့ဘာတဆုညာကိုဘောမစဖို့တိကခစားတသမီတမကမီတီနေဖဲလာဒီဇင်ဘာခုတော်နေစီညောအလောဝဲဒါနေလောမတော်တော့ဦးချမတော်ခုတော့ကမလလအမစီဒီအမ်ကိုဒီနော်ရတဲ့ဘာမတဖို့ကိုဒီနော်ရတဲ့အော်စီဆိုနူတမလာကပေါ်အီပါဖလာဝဲစီကောနေလောဘယောသူနေခုကလဲလကမနီဝဲဒါတခွဲတရာအိနာတကေတထုပူရနေပတညာမနီလောမတော်တော့ဦးချမတော်မီအိုနေတပဆောကမီဝဲတရီတာဘတ်ခါရေမတော်တို့တဲဝဲတော့ပတိုနေမတာဆောနေလောတကဆောလေကိတတီမီဝဲတာ KNU 2K ရလကောနေဖဲလာနိုဝမ်ဘာတော့ဖို့တတူအဖူနေဘယောသူသေးဝဲခစီခေါ်တာရနေလောကညောကောဆက် KNU 2K ရဖပူကောရနေဖဲလာနိုဝမ်ဘာတော့တလာဘယောသူတော့ KNLA သူမူတို့တော့တပဆောကိပါတဖာနေလောတလာတော့ဘူးတတူကဲထော်ဝဲလူစီတဘလတော့ဘယောသူတခေါ်တီဝဲတာခစီခေါ်တာရနေ KNU မပွားထော်ဝဲတကဆောဖဲလာဒီဇမ်မခုတော့နေနေတင်ညာပါနေလောတကတိပါဘယောသူတလပတူလအမေဝဲတာကုစိတ်တယ်လပတူတော့မထော်တယ်လပတူတဖာမနီဝဲတာရင်းနေပတွနေပါတက်စောနေလို့တက်စောလေးပါဖက်နေသေးဘူးဒါပြင်းနေလို့ကမလဒုက္ခမှာတကူဒီနော်တဲ့မသူပါမထဘူးနေတကေ
ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့
ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။